တစ္ဆက်ထဲမှာပဲညညွတ်သောတိုင်းရင်းသားများ Federal Council UNFC ကထိပ်တီးခေါင်းဆောင်တွေနဲ့အစိုးရတပ်မတော်ကထိပ်တီးခေါင်းဆောင်တွေတည်တံ့တွေ့ဆုံဆွေးနွေးရေးဆိုတဲ့ UNFC ရဲ့တောင်းဆိုချက်ဟာအကောင့်တွေပေါ်လာဖို့မနည်းစသေးဘူးလို့အစိုးရငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်တူကပြောလိုက်ပါတယ် UNFC တပ်ပေါင်းစုမှပါတဲ့မွန်ပြည်သက်ပါတီကအပြည့်ရ NCA စာချုပ်မှာလက်မှတ်ထိုးမယ်လို့ဆုံးဖြတ်ထားပေမဲ့UNFC တပ်ပေါင်းစုအနေနဲ့သာလက်မှတ်ထိုးမှာဖြစ်ကြောင်းမွန်ပြည်သက်ပါတီခေါင်းဆောင်တူကပြောပါရယ် UNFC အဖွဲ့ဝင်ငြိမ်းချမ်းရေးဆွေးနွေးမှုအလားအလာနဲ့ပတ်သက်လို့ကိုညံဝဲအောင်ကစူးစီးတင်ပြထားပါရယ်ရှင
် UNFC တပ်ပေါင်းစုနဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တမတော်တို့ကြား2019ကုန်ပိုင်းအထိ18လကြာကြာဆွေးနွေးလာခဲ့ကြပေမဲ့ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးနိုင်တဲ့အဆင့်ထိရောက်မလာသေးပါဘူးဒီတော့တွင်ပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KMPP တပ်ဖွဲ့ဝင်3ဦးနဲ့အရသာ2ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ KMPP နဲ့မြန်မာတပ်မတော်တို့ကြားတင်းမာမှုတွေရှိနေတာက UNFC က NCA ကိုလက်မှတ်ထိုးနိုင်ရေးဆွေးနွေးနေတဲ့ကိစ္စကိုနှောင့်နှေးစေတယ်လို့ UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်
။ဒီနေ့အခြေအနေကဟိုနည်းနည်းပြောင်းလဲဖြစ်သွားတယ်ဗျာ။သိမကြခင်တုန်းကကရင်ပြည်ရဲ့ဗိုလ်3ဦးနဲ့အရသာ2ဦးကိုနော်ဘောဗမာတပ်မတော်ဘက်ကဖမ်းဆီးပြီးတော့တပ်ပြတ်လိုက်တဲ့ပုံမှာကရင်ပြည်ကတော်လေးကိုမကြည့်မနှက်ဘူးဗျဒီကိစ္စမနေ့နေ့တည်ဆုပ်သွားတဲ့သဘောတော့ရှိတယ်အဲဒီမကြည့်လဲတဲ့ဟာကိုထိပ်ပြီးကောင်းဆောင်များတွေ့ဆုံပြီးတော့ရှင်းနိုင်ကြည့်မှာပေါ့ဗျာတကယ်လို့ပြည်လည်တော့ဒါလက်မှတ်ထိုးဖို့ရှိပါတယ်ကောင်းဆန်းစီကြည့်နဲ့ရောဒီကကြုတ်မင်းအောင်ဆိုင်နဲ့ရောတွေ့ဖို့တောင်းဆိုထားတယ်ဗျအခုတိတော့အကြောင်းမပြန်သေးဘူး
NCAO လက်မှတ်ထိုးနိုင်ရေးအတွက်အခုလို UNFC ကတောင်းဆိုထားတဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ရေးကိစ္စဟာလက်တွေ့အကောင့်ထဲပေါ်လာဖို့မနည်းစသေးဘူးလို့အစိုးရငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်ကျွန်တော်တော့တိတ်မထင်ဘူးဗျကျွန်တော်လည်းတော့ချိန်ချင်းညီနိုင်ကြတာနောက်ဆုံးသူတို့တင်ပြတဲ့ရှစ်ချက်လုံးကြီးပါပြီးခဲ့တာတစ်ချိန်နှစ်ချိန်လုံးရှိခဲ့ပြီဗျာကျွန်တော်တို့ကြားတဲ့လောက်တော့မပြစ်တော့ထိုးမယ်လို့တော့သုံးချက်ထားတယ်လို့သိရတယ်ဗျာ UNFC အဖွဲ့အစည်းနဲ့လည်းပြတ်တက်ပြီပေါ့
NCA စာချုပ်မှာမွန်ပြည်သက်ပါတီကလက်မှတ်ထိုးမယ်ဆိုတဲ့ကိစ္စသူတို့ပါတီတွင်းမှာဆုံးဖြတ်ချက်ချထားပြီးသားဖြစ်ပေမဲ့ UNFC အနေနဲ့သာလက်မှတ်ထိုးသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ဟန်သာကရှင်းပြပါတယ
်ကျွန်တော်တို့အဖွဲ့အတွင်းမှာကနော်ထိုးဖို့ဆုံးဖြတ်ချက်တော့ရှိတယ်ဒါပေမဲ့ဒုက္ကဋ္ဌပေါင်းစုဖွဲ့ဝင်ဖြစ်တဲ့တပ်ပေါင်းစုနဲ့ညှိရမယ်ဆိုတဲ့အမှုရှိတယ်လေအဲ့ဒါကြောင့်တပ်ပေါင်းစုနဲ့ညှိနေတာအဖွဲ့ထဲနေနေတော့ကျွန်တော်မလုပ်ပါဘူး
NCA စာချုပ်ဟာအဓိကတက်မတော်နဲ့ညှိနှိုင်းမှုပြေးလည်မယ်ဆိုရင်ဝန်ပြည်သက်ပါတီတဖွဲ့တည်းကလက်မှတ်ထိုးတာကိုလည်းကြိုးဆိုကြောင်း PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ်
။တဖွဲ့ချင်းတို့လည်းကျွန်တော်လက်ခံပါမှာ။ကျွန်တော်ညီညာရေးသားကြီးကထွက်နေပြီ။ကျွန်တော်လက်မှတ်ထိုးစာ၈ဖွင့်နဲ့သွားနေတယ်။ဒီကောဒီဖွဲ့တွေဝန်ရပါပြကြပါ။ဝန်ပါလို့မကျေနိုင်တော့ပြန်ဆင်းသွားလို့ရတယ်လို့တိုင်းပြည်ကကိုယ်တိုင်ပြောရတယ်ဗျာ။အဲတကယ်စနေရက်ချိန်ကျတော့တို့လက်နဲ့ကန်အဖွဲ့စည်းနှစ်ခုဖြစ်တဲ့တော်တော့နဲ့တိုင်းလာလည်းနဲ့ကြိုင်လေဗျာသူတို့နှစ်ဖက်သဘောတူပြီးတယ်ကျွန်တော်တို့အဲ့ဒီအစိုးရအနေနဲ့ကငင်းငင်းဆိုတော့ဘယ်သူမှအရှုံးမရှိဘူ
းဒါပေမဲ့ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC အဖွဲ့နဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့် NCA စာချုပ်ဟာခိုင်မာမှုမရှိဘူးလို့ UNFC ကသုံးသပ်ကြောင်းဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်ဒါကြောင့်အပြည့်ရဲ့လက်မှတ်ထိုးပြီးရင်GMC ပြစ်ခတ်မှုစောင့်ကြည့်ရေးပူးတဲ့ကော်မတီကိုအခိုင်အမာဖွဲ့စည်းနိုင်ရေးကအရေးကြီးတယ်လို့သူကဆိုပါတယ်။အစိုးရ PC ကတော့ UNFC ရဲ့တောင်းဆိုချက်၉ချက်ကိုဆွေးနွေးတာပြေလည်မှုရသွားပြီလို့ပြောနေပေမဲ့ Democracy Federal နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့သကလုံးအငင်းပွားမှုရှိနေတယ်လို့လက်နက်ကိုင်တိုင်းရင်းသားနယ်မြေခွဲဝေသတ်မှတ်ရေးကိစ္စမှာလည်းပြေလည်မှုမရသေးဘူးလို့ UNFC ဘက်ကပြောပါတယ်ခင်ဗျာ။